မြောက်ပိုင်းအိုင်ယာလန်မှာနှစ်ရက်ကြာခရီးရောက်နေတဲ့88မျိုးဆက်ခေါင်းဆောင်တွေကဒီခီးစဉ်အတွင်းမှာဒီဆန်နမူနာယူစီရအတွေ့အကြုံကောင်းတွေအများကြီးရရှိခဲ့တယ်လို့ပြောဆိုလိုက်ပါတယ်။အထူးသဖြင့်တော့ပဋိပက္ခတွေဖြစ်နေတဲ့အတိုင်းဝိုင်းနှစ်ခုကိုဘယ်လိုချိတ်ဆက်မလဲပြီးတော့ပြဿနာဖြေရှင်းပြီးငြိမ်းချမ်းရေးတည်ဆောက်ပုံတွေကိုအဓိကလေ့လာခဲ့ကြတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့အနေအထားအရလွတ်လပ်တဲ့လူ့အခွင့်အရေးကော်မရှင်ရှိဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်းကပြောပြပေးမှာဖြစ်ပါတယ်ရှင်
။ဟုတ်ပါတယ်။မနေ့ကြာသပတေးနေ့ကတွားရောက်ခဲ့တဲ့ဒီခီးစဉ်အတွင်း88မျိုးဆက်ခေါင်းဆောင်တွေဟာအိုင်ယာလန်နိုင်ငံရဲ့တရားရေးဝန်ကြီးဒေးဗစ်ဖို့အပါအဝင်လူမှုကူညီရေးအဖွဲ့တွေလူ့အခွင့်အရေးကော်မရှင်တို့နဲ့တွေ့ဆုံခဲ့ကြပြီးတော့မြောက်ပိုင်းအိုင်ယာလန်ရဲ့ငြိမ်းချမ်းရေးဆောင်ရွက်ခဲ့မှုဖြစ်စဉ်တွေနဲ့လက်ရှိအနေအထားတွေကိုလေ့လာခဲ့ကြတာဖြစ်တယ်လို့ဒီခီးစဉ်မှာပါဝင်တဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုမြာရေးကပြောပြပါတယ်
။အဓိကကသူ့ရဲ့ဒီမှာCatholic နဲ့ Protestant တွေကြားထဲမှာဖြစ်ပွားတဲ့ပြဿနာတွေကိုချုပ်ညှောင်လုပ်တဲ့အခါဒီ not but the conflict resolution ပေါ်ရ not the transition and justice နဲ့ပတ်သက်တဲ့ကိစ္စတွေ true commission ရဲ့ကိစ္စတွေနဲ့ပတ်သက်ကျွန်တော်တို့လေ့လာရတယ်ကြာအဓိကတော့
လက်ရှိမြန်မာနိုင်ငံရဲ့အနေအထားနဲ့နှိုင်းယှဉ်မယ်ဆိုရင်ကွာဟချက်တွေကအများကြီးရှိပေမဲ့မပြေလည်တဲ့အတိုင်းဝိုင်းနှစ်ခုကိုပေါင်းစပ်ဖို့အတွက်လူငယ်တွေကစခဲ့တာနဲ့အတိတ်ကိုမေ့မထားပဲအမျိုးသားပြန်လည်တည်မြဲရေးကိုတည်ဆောက်နိုင်တာတွေကိုလည်းဆန်နမူနာယူစရာတွေ့ခဲ့ရတယ်လို့ကိုမြာရေးကဆက်ပြောပါတယ်
။ကွာဟချက်ကတော့ရှိတယ်ပေါ့ဗျာ။ကျွန်တော်အမြင်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်အမြင်ပေါ့။ကွာဟချက်ကတော့ရှိတယ်။ဘာလို့ဆိုတော့ဒီဘက်ကလူတွေအနေနဲ့ကသူကသူ့ရဲ့အញ្ញံကြီးမြင့်မားမှုရတယ်ကျွန်တော်တို့ကအမြဲတားတယ်လေအဲ့ဒါတော့ပညာသင်ကြားမှုစနစ်တွေရောဘာတွေရောကြည့်မယ်ဆိုလို့ရှိရင်နောက်တစ်ခါစီးပွားရေးအနေအထားကြည့်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ထက်အမြဲတားတယ်ဗျာအဲ့ဒီအခြေအနေကတော့ကြီးကြီးမားမားကွာဟချက်အနေနဲ့ကျွန်တော်တို့တွေ့တယ်ဗျာဒါပေမဲ့ကျွန်တော်တို့ရလိုက်တဲ့ဟာဘာလဲဆိုတော့ community နှစ်ခုကိုချိတ်ဆက်ပြည့်တဲ့နေရာမှာလူငယ်တွေကနေစပြီးတော့မှပြည်စုပြိုးထောင်ပေးသွားတယ်ဆိုတဲ့အချက်တွေအရန်ကောင်းတဲ့အချက်ကတော့ဗျာကျွန်တော်တို့အတိတ်ကိုမေ့ပြစ်လို့မရဘူးဒါပေမဲ့ဒီအတိတ်ကဖြည့်ဆည်းမှုကိုလည်းမခံရစီနဲ့ဆိုတဲ့ဆိုရိုးမျိုးပေါ့ဗျာအဲ့ဒါတော့သိကောင်းတယ်ဗျာအဲ့ကကျွန်တော်တို့မေ့လို့မရအောင်ဗျာအဲ့တိတ်ကိုမေ့ပြီးတော့မှဒီ national reconciliation ကိုလုပ်မယ်ဆိုတဲ့ဟာမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့တွေ့တယ်အဲ့တော့ဒါကစနစ်ကြမှုဘိုင်းမှာတော့ကျွန်တော်တို့လည်းအများကြီးကိုကွာဟနေရတော့တွေ့တယ်ဗျာနောက်တစ်ခုကလူသားကိုတမူးထားမှုဘိုင်းမှာလည်းအယံကိုကွာတယ်ပေါ့နော်အဲ့ဒါကြတော့ကျွန်တော်တို့တွေ့ကြည့်မမယူရမတင်ကားစားတွေပဲလို့ကျွန်တော်ထင်တယ်ဗ
ျဆယ်စုနှစ်နှစ်ခုကြာကြာစစ်အုပ်ချုပ်ရေးစနစ်အောင်ကြာရောက်ခဲ့တဲ့မြန်မာနိုင်ငံရဲ့အနေအထားရရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးမျိုးတည်ဆောက်နိုင်ဖို့အတွက်ဆိုရင်ကာကြီးကနေစာမှာဖြစ်ပြီးတော့ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ငြိမ်းချမ်းရေးကိုတည်ဆောက်တဲ့နေရာမှာဂျားခန့်ဖွဲ့စည်းဆိုတာလိုအပ်တယ်လို့လည်းကိုမြာရေးကပြောဆိုခဲ့ပါတယ်ဒါပြင်မြန်မာနိုင်ငံအတွက်အစိုးရကဝင်ရောက်ဆွတ်ဖက်ခြင်းမရှိတဲ့လွတ်လပ်တဲ့လူ့အခွင့်အရေးကော်မရှင်တွေရှိဖို့လည်းလိုအပ်တယ်ဆိုတာကိုတွေ့မြင်ခဲ့ရတယ်လို့ဆက်ပြောပါတယ်
အချို့တို့ဘက်မှာကျွန်တော်တို့ကတွေးခေါ်ဖို့တွေးခေါ်နေရတစ်ဖက် site ကပဲကျွန်တော်တို့တွေးတတ်တယ်ဒါကတော့ကျွန်တော်တို့ရဲ့ဖြတ်တန်းလာတဲ့အတွေ့အကြုံများပြောတာပေါ့ဗျာသူပြောဆိုဗျာအာနာပိုင်ဖွဲ့စည်းရဖြစ်သူကလူခွင့်ရေးချိုးဖောက်ခဲ့တယ်ပေါ့ဗျာကျူးလွန်လို့သူ့ကိုပြစ်မှုရအရေးယူလိုက်တယ်ထောင်ချလိုက်တယ်ဒါတပိုင်းနဲ့တဲ့ဒါပေမဲ့သူထောင်ချသွားတဲ့အခါမှာသူထောင်ထဲမှာလူသားတယောက်နဲ့ရစရခဲ့တဲ့အခွင့်အရေးတွေရဖို့ဆိုတော့လူခွင့်ရေးလူသားဆိုတဲ့နေရာကပဲချင့်ကပ်တယ်ဗျာအဲ့ညာမှာတော့ဖြူတာတွေမဲတာတွေညီတာတွေဝါတာတွေမရှိဘူးပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့ကောင်းတဲ့အတွေ့အကြုံတစ်ခုပဲလို့ကျွန်တော်မြင်တယ်လေအဲ့တော့ဒီဟာမျိုးတွေနဲ့ကျွန်တော်တို့မှာလွတ်လပ်တဲ့လူ့ခွင့်ရေးကော်မရှင်တွေပေါ်လာမယ်ဆိုရင်တော့ကျွန်တော်နိုင်ငံအတွက်အရန်ကောင်းတာပေါ့ဗျာလွတ်လပ်တဲ့လူ့ခွင့်ရေးကော်မရှင်ဆိုတဲ့အခါမှာလည်းအစိုးရဝင်ရောက်ဆွတ်ဖက်မှုမရှိဘဲနဲ့ပေါက်ပတ်မှုတက်တက်ပြီးတဲ့လူ့ခွင့်ရေးကော်မရှင်တွေဖြစ်တာကိုကျွန်တော်တို့တွေ့တယ်ဗျအဲ့အရာတွေကတော့ကျွန်တော်တို့အတွေ့အကြုံအများကြီးရတာပါပဲအဲ့ဒီအရာတွေကတော့
88မျိုးဆက်ခေါင်းဆောင်တွေဟာနှစ်ရက်ကြာသူတို့ရဲ့မြောက်ပိုင်းအိုင်ယာလန်ခီးစဉ်ကိုဒီကနေ့အဆုံးသတ်ပြီးတော့မကြာခင်မှာလန်ဒန်ကိုပြန်လည်ထွက်ခွာမှဖြစ်ပါတယ်မနေ့ပြန်စနေနေ့မှာတော့လန်ဒန်မှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံမှုရှိပါတယ်ရှင်